ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ယောက်ကိုထောင်ဒဏ်ဆင်ချက်ချခဲ့တဲ့ပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှော့ချက်အုပ်တွေချုပ်ဖောက်မှုအရတရားရုံးကပြစ်ပေးခဲ့ရတာဖြစ်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိနှောဖလှယ်ပွဲမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်စရာမရှိတဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။
We are certainly aware of Aung San Suu Kyi's comments about the reporters. We are deeply disappointed by the verdict.
ဒေါ်ဆန်းစုကြည်မှတ်ချက်ပေးပြောဆိုခဲ့တာကိုကြားသိရကြောင်းနဲ့တင်းတော်ကိုအလုံးနဲ့ကိုချော်စိုးတို့ကိုအရေးယူခဲ့တဲ့အပေါ်အလွန်မင်းစစ်ပြရကြောင်းနဲ့တင်းတော်နှစ်ယောက်ကိုချွင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကကြိုးပမ်းသွားမှာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတင်းလွတ်လပ်ခွင့်အတွက်မေးခွန်းထုတ်စရာဖြစ်ရကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရက်ပြောဆိုသွားတာပါ။ဒေါ်ဆန်းစုကြည်ရဲ့မှတ်ချက်စကားတော်တော်များကိုလက်မခံနိုင်ကြောင်းလည်းပြောဆိုသွားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီကလည်းတင်းတော်နှစ်ယောက်ကိုစင်ချက်ချခဲ့တဲ့အပေါ်ဒေါ်ဆန်းစုကြည်ကာကွယ်ပြောဆိုခဲ့တာမယုံနိုင်စရာဖြစ်ရကြောင်း Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါဒီလသုံးရက်နေ့မှာပဲတင်းတောင်နှစ်ယောက်ကိုရန်ကုန်တောင်မြိုင်ပွန်းခရင်တရားရုံးက1900နှစ်စီပြစ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်အမေရိကန်ထူးသမား Mike Pence ကလည်းတရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်သုံးသပ်ဖို့လဲတိုက်တွန်းခဲ့တာပါ